ီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတွန်တေးမျိုးနယ်အမတ်ဦးမြင့်လွင်ကမြန်မာနိုင်ငံမှာရှိတဲ့ရဲဘက်စခန်းတွေအားဖျက်သိမ်းရန်အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းကိုမေးမြန်းခဲ့ပါတယ်။ရဲဘက်စခန်းဆိုတာဟာအကျဉ်းသားတွေကိုဖိနှိပ်ရက်စက်တဲ့စခန်းလို့ကြော်ကြားပြီးဒီမိုကရေစီနိုင်ငံတစ်ခုကိုသွားနေတဲ့အချိန်မှာအကျဉ်းသားတွေရဲ့လုပ်အားကိုရယူပြီးနိုင်ငံတော်တည်ဆောက်ရေးဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တာမသင့်တော်ဘူးလို့ယူဆပြီးအခုလိုမေးခွန်းမရတာပါလို့ဦးမြင့်လွင်ကသတင်းထောက်တွေကိုပြောပါတယ်။ဒါနဲ့ပတ်သက်ပြီးလွှတ်တော်တွင်မေခွန်းလာပြည်တဲ့ပြည်ထရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုးကမြန်မာနိုင်ငံမှာအကျဉ်းထောင်46ခုရှိပြီးအကျဉ်းသားဝန်ဆန်းမှုဟာ4,400ဖြစ်တဲ့အကြောင်းလက်ရှိအကျဉ်းသားနဲ့အချုပ်သားဥယျာဉ်ဟာ9,000ခွဲနီးပါးရှိနေလို့အကျဉ်းထောင်ဝန်ဆန်းမှုထက် 3,000 ကျော်လောက်ပိုနေတဲ့အကြောင်းဒါကြောင့်အကျဉ်းထောင်46ခုမှာစနိုင်တာထက်ပိုပြီးအကျဉ်းသား 9,800 လောက်ထားနိုင်တဲ့အကြောင်းကြံပိုနေတဲ့အကျဉ်းသား 1,000 ခွဲလောက်ကိုလူအများကရဲဘက်စခန်းလို့ခေါ်တဲ့စိုက်ပျိုးမွေးမြူရေးနဲ့အသက်မွေးမှုအသက်သင်စခန်း30မှာဖြန့်ခွဲထားရှိတဲ့ကြောင်းဖြေကြားသွားပါတယ်။ဒုဝန်ကြီးကဆက်ပြီးအကျဉ်းစခန်းတွေဟာအကျဉ်းသားတွေကိုအပြစ်ဒဏ်ပေးရုံတသက်မဟုတ်ဘဲဇာရိတပြုပြင်ရေးနဲ့အသက်မွေးမှုပညာတက်မြောက်အောင်လေ့ကျင့်ပေးတာတွေကိုဆောင်ရွက်နေတဲ့အတွက်ကုလစခန်းတွေကိုဖွင့်လှစ်ရတာဖြစ်တဲ့အကြောင်းဒါကြောင့်အဲ့ဒီစိုက်ပျိုးမွေးမြူရေးနဲ့အသက်မွေးမှုအသက်သင်စခန်းတွေကိုဖျက်သိမ်းမှုအစီအစဉ်မရှိဘူးဆိုတဲ့အကြောင်းဖြေချခဲ့ပါတယ်လက်ရှိနာမည်ပြောင်းထားတဲ့ရဲဘက်စခန်းဆိုတာဘယ်လိုစခန်းမျိုးတွေပါလဲဒီစခန်းမျိုးတွေဘယ်လိုလဲပတ်နေသလဲရဲဘက်စခန်းတွေတကယ်ပဲရှိတင်သလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်အာနာရှင်ဦးနေဝင်းခေ1988ခုနှစ်မှာနာမည်ဆိုးနဲ့ကြော်ကြားလာတဲ့ရဲဘက်စခန်းတွေကိုဖွင့်လှစ်ခဲ့တာပါရဲဘက်စခန်းတွေကိုနာမည်မပြောခင်2004ခုနှစ်အထိမြန်မာနိုင်ငံအနှံ့စခန်းပေါင်း36ခုရှိပါတယ်2004ခုနှစ်မှာတော့စိုက်ပျိုးမွေးမြူရေးစခန်းတွေအဖြစ်နာမည်ပြောင်းပြီးစခန်းအရေအတွက်29ခုအထိလျှော့ချခဲ့ပါတယ်လက်ရှိမှာစခန်းပေါင်း30ရှိနေပါပြီအရင်မဆာလာခေတ်တုန်းကဆိုရင်တော့ယူမဖြတ်ကားလမ်းဖောက်တဲ့ရဲဘက်စခန်းတွေနဲ့မွန်ပြည်နယ်မုတ်ပလင်ဘက်ကကြောက်ထုတ်လို့ရေးစခန်းတွေအလွန်နာမည်ကြီးပါတယ်ယူမဖြတ်ကားလမ်းဖောက်လို့ရေးမှာပါဝင်ခဲ့ပြီးအသက်မသေးပဲလွတ်မြောက်လာသူတွေရဲ့ပြောပြချက်အရာဒီစခန်းတွေမှာအနေအထိုင်အလွန်ပဲစင်ရဲဆိုးွားတဲ့အကြောင်းအိမ်တော်စုဝင်တွေလာပြီးလက်ထိုးနိုင်သူတွေကတော့နည်းနည်းသက်သာတဲ့အကြောင်းအဲ့ဒီဒဏ်တွေမခံနိုင်လို့ထွက်ပြေးသူတွေကတော့အကျဉ်းတော်ဝန်ထမ်းတွေရဲ့ပြစ်တတ်တာခံကြရအကြောင်းအဆိုးဆုံးကတော့ယူမတော်ထဲမှာငှက်ပြားထူတဲ့အကြောင်းစေဝါလဲလုံလုံလောက်လောက်မရှိလို့ငှက်ပြားကြောင့်နေ့စဉ်လူသေဆုံးမှုရှိတဲ့အကြောင်းပြောပြကြပါတယ်အလားတူပဲမုတ်ပလင်ကြောက်ထုတ်စခန်းကထွက်ပြေးလွတ်မြောက်နောက်ပြန်ဖမ်းမိလို့ရဲဘက်ပြည်အဖြစ်နဲ့အကျဉ်းတော်တွေထဲပြန်ရောက်လာသူတွေကလည်းကြောက်ထုတ်စခန်းမှာလူတဦးလုံးနိုင်တာထက်ပိုတဲ့ကြမ်းတမ်းနဲ့အလုတ်ခွဲတန်းစနစ်ချမှတ်ထားတဲ့အကြောင်းညနေအလုတ်သိငိမ်တတ်မှတ်ထားတဲ့အလုတ်ခွဲတန်းမပြီးရင်စစ်ကပတ်နဲ့အချက်ပေါင်းများစွာရိုက်တာခံရတဲ့အကြောင်းဒီလိုရိုက်တာကိုမခံနိုင်သူတွေဟာကိုယ့်ရဲ့ဆွေမျိုးသားချင်းတွေကိုရအောင်ဆက်သွယ်ပြီးထုံဝင်နှန်းတွေကိုလက်ငွေပေးရတဲ့အကြောင်းဒီလိုနီးနဲ့အလုတ်ပင်ပန်းစားတော့ဆရာစေးဝါမစုံလင်မှုကြောင့်ရဲဘက်စခန်းတွေထဲမှာတေသွားသူတွေအများအပြားရှိသလိုတချို့ထွက်ပြေးလို့အပြစ်သက်ခံရသူတွေလည်းမနည်းဘူးလို့ပြောပြတာကိုကြားရပါတယ်အလားတူပဲERV တိုင်းဘက်ကစိုက်ပျိုးမွေးမြူရေးစခန်းတွေကလည်းအခြေအနေဆိုးဝါးနေတာပါပဲအဲ့ဒီစခန်းတွေမှာလက်ငွေမပေးနိုင်တဲ့အကျဉ်းသားတွေဟာခြေချင်းမှာတန်ကြိုးခတ်ပြီးနေပူမလျှောက်မိုးရွာမလျှောက်ကြံ့ညံ့တန်တန်အလုပ်လုပ်ကြရဒုက္ခမျိုးစုံကြုံရပေမဲ့လက်ငွေပေးနိုင်သူတွေကတော့အဆင်ပြေကြပါတယ်လက်ငွေပေးနိုင်ရင်ပေးနိုင်တယ်လို့အလုပ်လုပ်တာကနေကင်းလွတ်ခွင့်ရပြီးအိမ်ကတော်ထောင်ဝင်စားလာတွေ့တဲ့အထိဇနီးမယားတွေလည်းရရှိလာများနေထိုင်နိုင်ကြပါတယ်တကယ်တော့ရဲဘက်စခန်းတွေဆိုတာဟာအကျဉ်းသားတွေရဲ့လုပ်အားကိုရရက်ဆက်ဆက်ခေါင်းပုံဖြတ်ပြီးစီးပွားရေးလုပ်တဲ့လုပ်ငန်းခွင်ကြီးဆိုရင်မမှားပါဘူးဒီအတွက်ရဲဘက်စခန်းကိုကြီးကြပ်ရတဲ့အကျဉ်းဦးစီးဌာနထောင်ပိုင်းဒါမှမဟုတ်စခန်းမှုဟာအထက်စခန်းတစ်ခုလုံးရဲ့ဝင်ငွေထွက်ငွေကိုစီမံခန့်ခွဲရသူဖြစ်ပြီးအတော်လေးစီးပွားဖြစ်ချမ်းသာသွားကြသူတွေရှိတယ်လို့သိရပါတယ်လက်ရှိအာဏာရNLD အစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်အမတ်တွေထဲမှာနိုင်ငံရေးလှုပ်လို့အကျဉ်းထောင်တွေထဲရောက်ခဲ့ကြဘူးသူအတော်များပါတယ်။ဒါပေမဲ့အကျဉ်းထောင်ရဲ့မူအရအဲ့ဒီနိုင်ငံရေးအကျဉ်းသားတွေကိုရ ရဲဘက်စခန်းပို့တာမျိုးမရှိလို့လက်ရှိ NLD အစိုးရအဖွဲ့ဝင်ပါတီခေါင်းဆောင်တွေလွှတ်တော်အမတ်တွေထဲမှာရဲဘက်စခန်းအကြောင်းဂါဂနနာသိသူနဲပါလိမ့်မယ်အချင်းဆောင်တဲ့ရောက်လာတဲ့ပြန်ဖမ်းမိတဲ့ရဲဘက်ပြည်တွေရဲ့ပြောစကားအရသာရဲဘက်စခန်းတွေဟာဘလောက်ဆိုးဝါးရက်ဆက်တယ်လဲဆိုတာသိနိုင်ကြမှာပါတကယ်တော့ရဲဘက်စခန်းတွေနဲ့ပတ်သက်ပြီးလွှတ်တော်အမတ်ဥမြင့်လွင်မိတာနည်းနည်းလောသွားသလားလို့ထင်ရပါတယ်ပထမအဆင့်မေးတင်တာကခေဆက်ဆက်ရဲဘက်စခန်းတွေကနေနှစ်စဉ်လူဘယ်နှယောက်ကျမ်းမာရေးအရဖျားနာပြီးသေဆုံးတယ်ထွက်ပြေးလို့အပြစ်သက်ခံပြီးဘယ်နှယောက်သေတယ်ဘယ်နှယောက်ဒဏ်ရာရတယ်ဘယ်နှယောက်ထွက်ပြေးသွားတယ်ဘယ်နှယောက်ပြန်ဖမ်းမိတယ်စတဲ့အချက်လက်တွေကိုမေးလိုက်ရုံနဲ့ပဲအဲ့ဒီရဲဘက်စခန်းလို့ခေါ်ခေါ်စိုက်ပျိုးမွေးမြူရေးစခန်းခေါ်ခေါ်အသက်မွေးမှုအသက်သင်စခန်းခေါ်ခေါ်ငရဲကန်းတွေရဲ့အခြေအနေကိုသိရှိနိုင်မှာဖြစ်ပါတယ်တကယ်တော့လွတ်တော်ထဲမှာပြည်ထရေးဒုတိယဝန်ကြီးလာဖြည်သလိုရဲဘက်စခန်းတွေကိုရောက်လာပြီးနောက်အချင်းစာရိတ္တပြောင်းလဲကောင်းမွန်သွားပြီးကိုယ့်အိမ်ကိုကောင်းကောင်းမွန်မွန်ပြန်ရောက်ရှိသွားတယ်ဆိုတာမျိုးဟာနတ်သမီးပုံမြင်တွေလိုမယုံနိုင်စရာအခြေအနေမျိုးတွေပါဘလို့ပဲဖြစ်ဖြစ်လွတ်တော်နဲ့အတူအစိုးရအနေနဲ့လက်ရှိရဲဘက်စခန်းတွေမှာအကျဉ်းသားတွေကိုဘယ်လိုခိုင်းနေဘယ်လိုလဲပတ်နေတယ်စတာတွေကိုခြေခြေမြင့်မြင့်သိအောင်လေ့လာသင်ပြီးဖိနှိပ်ရက်ဆက်နေစေအဂတိလိုက်စားနေစေစခန်းတွေဖြစ်နေတယ်ဆိုရင်ဖြတ်သိမ်းသင်မှာကြောင်းတင်ပြလိုက်ရပါတယ်